တရုတ်နိုင်ငံကပိုင်တဲ့ Biden's company အနေနဲ့ရပ်ပေါင်း180အတွင်းမှာ TikTok company ကိုရောင်းရင်ရောင်းဒါမှမဟုတ်လို့ရှိရင် American ပြည်ထောင်စုတစ်ခုလုံးမှာ TikTok အသုံးပြုခွင့်ကိုပိတ်ပင်မယ်လို့ American အောက်လွှတ်တော်မှဗုဒ္ဓဘူမိကအတည်ပြုလိုက်ပါတယ်။တရုတ် Biden's company ဟာတရုတ်ဆိုရထိန်းချုပ်မှုအောက်မှာရှိနေပြီးတော့တရုတ်ဆိုရဟာဒီ TikTok platform ကိုသုံးပြီးတော့ဝါဒဖြန့်နေတယ်လို့ American အသုံးပြုသူတွေရဲ့အချက်လက်တွေကိုထောက်လှမ်းနေတယ်လို့ American ဘက်ကပြောဆိုနေတာပါ။တရုတ်ဘက်ကတော့အမေရိကန်အနေနဲ့ဘာသက်သေထောက်ထားမှမရှိဘဲနဲ့အခုလိုဆွဆွဲနေတာလို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရှိသူကအင်ကာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်ခင်ဗျာရခိုင်ပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်စစ်ကောင်စီလက်အောက်ခံနေကြဆောက်ရဲတပ်ဖွဲ့ဝင်အယောက်200လောက်ဘင်္ဂလားဒေ့ရှ်ဘက်ကိုဒီတပတ်ထဲမှာထွက်ပြေးလာတယ်လို့အာဏာပိုင်တွေကပြောပါတယ်ဒါဟာဒုတိယခေါက်စစ်ကောင်စီတပ်ဖွဲ့ဝင်တွေအလုံးအရင်းနဲ့ထွက်ပြေးလာကြတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာတိုက်ပွဲတွေပြင်းထန်နေပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကအနီးကပ်စောင့်ကြည့်နေတယ်လို့လဲဆိုပါတယ်။ပြီးခဲ့တဲ့တနင်္လာနေ့မှာဘင်္ဂလားဒေ့ရှ်ဘက်လက်နက်ကြီးကြီးတလုံးကျရောက်ခဲ့ပြီးတော့ဒေသခံတအူးထိခိုက်ခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာတော့နိုင်ငံသားဖြစ်ခွင့်ဥပဒေသက်ပြင်ဆင်ပြဋ္ဌာန်းချက်တွေကိုတနင်္လာနေ့ကအတည်ပြုလိုက်ပါပြီ။အာဖဂန်နစ္စတန်၊ပါကစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေအိန္ဒိယနိုင်ငံကိုထွက်ပြေးလာတဲ့သူတွေဟာမွတ်စလင်ဘာသာဝင်မဟုတ်ဘူးဆိုလို့ရှိရင်နိုင်ငံသားဖြစ်ခွင့်ရှောက်ခွင့်ရမှာဖြစ်ပေမဲ့မွတ်စလင်ဘာသာဝင်ဆိုလို့ရှိရင်တော့နိုင်ငံသားဖြစ်ခွင့်လုံးဝပိတ်ပင်ထားတာပါ။ဒါဟာမွတ်စလင်ဘာသာဝင်တွေကိုခွဲခြားဆက်ဆံတဲ့လုပ်ရပ်ဖြစ်တယ်လို့ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုအပါအဝင်လူခွင့်ရေးလှုပ်ရှားတဲ့သူတွေကဝေဖန်ကန့်ကွက်နေပါတယ်။နိုင်ငံသားဖြစ်ခွင့်ဥပဒေကို2019ခုနှစ်ကတည်းကပြဋ္ဌာန်းမှုလုပ်လာတာဖြစ်ပြီးတော့နိုင်ငံတော်လူတွေသိဆုံးတဲ့အထိကန့်ကွက်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပါတယ်ခင်ဗျာ။ထိုင်းနိုင်ငံရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ Move Forward Party ကိုဖျက်သိမ်းပေးဖို့ထိုင်းရွေးကောက်ပွဲကော်မရှင်ကဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကိုပြီးခဲ့တဲ့အင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်။ခေတ်ပညာတတ်လူငယ်ဖီတာလင်ဂျာရွန်ရက်ဦးဆောင်တဲ့ Move Forward Party ဟာထိုင်းဘရင်စနစ်ဥပဒေတွေကိုပြင်ဆင်ပြဋ္ဌာန်းမယ်ဆိုပြီးတော့အဓိကကြွေးကြော်ထားတာပါ။ဒါဟာထိုင်းဘရင်စနစ်ကိုချိန်ချောက်နေတယ်ဆိုပြီးဒီပါတီကိုဖျက်သိမ်းပေးဖို့ကော်မရှင်ကတောင်းဆိုတာလည်းဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးဘက်ကတော့ဒီတောင်းဆိုချက်ကိုလက်ခံမခံမသိရသေးပါဘူးခင်ဗျာ။အင်ဒိုနီးရှားနိုင်ငံမှာတော့လေယာဉ်မှူးနှစ်ဦးလေယာဉ်မောင်းနေနဲ့အိပ်ပျော်သွားလို့အာဏာပိုင်တွေကစုံစမ်းစစ်ဆေးနေပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းကခန်ဒါရီမြို့ကနေဂျာကာတာမြို့ကိုပြန်တန်းလာတဲ့ဘာတိတ်လေချောင်းလိုင်းလေယာဉ်မှူးနှစ်ယောက်လုံးဟာလေယာဉ်မောင်းနေနဲ့နာယီဝက်လောက်ရှားအောင်အိပ်ပျော်သွားကြတာဖြစ်ပါတယ်။အဲ့ဒီနေ့ကလေယာဉ်ပေါ်မှာခရီးသည်အယောက်150လောက်တင်ပြီးတော့ပြန်တန်းလာတာပါ။လေယာဉ်မှူးတွေအိပ်ပျော်နေတဲ့လေယာဉ်ဟာဂျာကာတာလေစိတ်အယောက်မှာပြည်လန်ချော်ဆင်းသက်ခဲ့ပြီးတော့ကံကောင်းစွာနဲ့ပဲခရီးသည်တွေထိခိုက်ဒဏ်ရာရတာတော့မရှိခဲ့ပါဘူးဒီလေယာဉ်မှူးတွေကိုတာဝန်ကနေဆိုင်းငံ့လိုက်ပြီးတော့လေချောင်းလိုင်းနဲ့အခုလက်တလောစစ်ဆေးခံနေရပါတယ်ခင်ဗျာကျွန်တော်ကဆော့ဖို့ပါ